Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ5ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40-48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်ကြောင်လင်မမတ်အီတန်ဆင်နဲ့အတူနိုင်ငံတကာထိုင်တဲ့အောင်တဲ့နေကိုညင်သာဖို့ရှိပါတယ်။အမေရိကန်ဆိုရရန်နေရာတချို့ရပ်တန့်နေတာဟာအချိန်နှစ်ပတ်ကြာသွားပြီမဲ့လေအခုချိန်ထိပြည်လည်မှုတွေသမရနဲ့လွတ်တော်အကြာမရနိုင်ပဲဖြစ်နေတဲ့အကြောင်းရခိုင်ပြည်နယ်ကအစိုးရရဲကင်းလေးခုကိုအေးအေးရခိုင်တပ်ကမနေ့တုန်းကဝင်တက်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးပြီးတော့9ဦးဒဏ်ရာရခဲ့တယ်လို့အစိုးရဘက်ကကြေညာခဲ့တဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာမုန်တိုင်းဝင်လို့ရေကြီးမှုတွေဖြစ်ပေါ်နေတဲ့အကြောင်းစတာကိုကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်အစိုးရရန်နေရာတွေရပ်ထားရတဲ့ဒီအစိုးရလုပ်ငန်းစဉ်တွေသမ္မတဒိုနယ်ထရမ့်နဲ့လွှတ်တော်ခေါင်းဆောင်တွေကြားညှိနှိုင်းမှုတွေလုပ်နေပေမဲ့သဘောတူညီမှုရဖို့တော့မျှော်လင့်နေကြဆဲဖြစ်ပါတယ
် Yes I have and I can do it if I want
So you don't need congressional approval to build the wall
No we can use them absolutely we can call it
ဒါတော့သမ္မတထရမ့်နဲ့လွှတ်တော်ခေါင်းဆောင်တွေကြားအကြိတ်နဲ့ဆွေးနွေးနေကြတာတွေကိုသတင်းတွေအပြီးပြီးချင်းမှာပဲတင်ဆက်သွားဖို့ရှိပါတယ်တခါရခိုင်ဘက်မှာတိုက်ပွဲတွေကဘလောက်ထိပြင်းထန်ပြီးဘလို့ဒုက္ခတွေနဲ့ရင်ဆိုင်နေရပါသလဲမန္တလေးရတနာဘုံတက္ကသိုလ်ဝင်းအတွင်းမှာဆန္ဒပြចောင်းသားတွေကိုသတင်းယူတဲ့သတင်းသမားတွေပေါ်တားမြစ်ခဲ့မှုကိုသတင်းမီဒီယာကောင်စီကဘယ်လိုဆောင်ရွက်သွားမလဲဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့မအီတန်စင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ဆိုရရန်နေရာတချို့ရပ်ဆိုင်နေတာမနေ့တုန်းကတောက်ကြနေသည့်ဆိုလို့ရှိရင်14ရက်နှစ်ပတ်ပြည့်သွားခဲ့ပါပြီ။ဒါပေမဲ့အင်ဂျီရိုနဲ့လွတ်တော်ကြာပြည့်လည်မှုတွေအခုချိန်အထိမရနိုင်သေးတာကြောင့်အစိုးရရန်နေရာရပ်ဆိုင်မှုပြဿနာကဆက်ပြီးတော့ရှိနေအောင်မဲ့သဘောပါ။အမေရိကန်နဲ့မက္ကဆီကိုနယ်ဇက်တချောင်းမှာတိုင်းခတ်ဖို့သမ္မတထရမ့်ရဲ့ဒီအစိုးရသုံးစည်းငွေတောင်းခံမှုကိုဒီမိုကရက်လွတ်တော်မတ်တွေကလက်မခံဘဲဖြစ်နေလို့အစိုးရရန်နေရာရပ်ဆိုင်နေတဲ့ပြဿနာမပြေလည်နိုင်ပဲဖြစ်နေတာပါ။ဒီဟာကိုဖြေရှင်းနိုင်အောင်အခုသတင်းပတ်ကုံပိုင်းအထိအင်ဂျီရိုနဲ့လွတ်တော်ကောင်းဆောင်တွေကြားဆွေးနွေးမှုတွေလုပ်ဖို့ရှိနေပါတယ်မနေ့တုန်းကလည်းသူတို့ဆွေးနွေးခဲ့ကြပါသေးတယ်အဲ့ဒီဆွေးနွေးမှုကိုသမ္မတထရမ့်ကတိုးတက်မှုရှိခဲ့တယ်လို့ဆိုပေမဲ့လည်းမနေ့ကအောက်လွတ်တော်ဥက္ကဋ္ဌအစ်ဖြစ်လာခဲ့တဲ့လွတ်တော်မှနန်စီပလိုစီကတော့အချိန်နှစ်နာရီလောက်တောက်လျှောက်မနေ့ကဆွေးနွေးခဲ့ကြတယ်ဆိုတာဟာအငင်းခုံတက်တက်ဖြစ်နေခဲ့ပြီးအစိုးရလုပ်ငန်းတွေပြန်မလဲပတ်မချင်းဒီပြဿနာကမပြေလည်နိုင်ဘူးလို့သူကပြောပါတယ်ဒီမိုကရက်ထက်လွတ်တော်မှချက်ရှူမာဒီသတင်းတော့ဒီကုမ္ပဏီတုန်းကပြောခဲ့တာကတော့သမ္မတထရမ့်ဟာအစိုးရပိတ်ထားတဲ့ကိစ္စကိုအချိန်တော်တော်ကြာအောင်လှုပ်ထားမယ်ဆိုပြီးတော့ချင်းချောက်ခဲ့တယ်ဆိုတဲ့အကြောင်းလာရီနှစ်တင်နေတော့ချင်းနေတယ်လို့သူချင်းချောက်ခဲ့တယ်လို့လွတ်တော်မှချက်ရှူမကပြောဆိုပါတယ
်ရုရှားနိုင်ငံတွင်းမှာသရှိုးလိုဆွဆွဲခံရမှုနဲ့ထိမ့်သိမ်းခံထားရတဲ့အမေရိကန်ပြည်တယ်နှစ်နိုင်ငံစလုံးမှာနိုင်ငံသားခံယူထားတဲ့အမေရိကန်မရိန်တပ်သားဟောင်းပေါ့လ်ဝီလန်အရေးကိုအင်မတန်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းပြည်တယ်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ကတောက်ကြနေတဲ့ကပြောဆိုလိုက်ပါတယ်တနမင်းတိုက်ခိုက်မှုတွေအတွင်းမှာပြည်သူတွေကိုကြားခွဲရွှေ့သလိုမျိုးအသုံးပြုနေလို့မဖြစ်ဘူးဆိုပြီးတော့ရုရှားကိုဟန်ကသတိပေးလိုက်တာပါပြည်တင်းကလည်းတက်နိုင်သမျှအကူအညီတွေပေးနေတဲ့အကြောင်းဟန်က Sky News နဲ့တွေ့ဆုံမေးမြန်းခန်းတွေမှာပြောဆိုသွားပါတယ်ရုရှားဆိုင်ရာအမေရိကန်သံတမန်ကြီး John Hansman Jr. ကမော်စကိုအချင်းထောင်ထဲမှာရောက်နေတဲ့ဝီလန်နဲ့တွေ့ဆုံခဲ့ပြီးနောက်တနေ့ကြာသပတေးမှာတော့ဝီလန်ဟာပြည်တင်းနိုင်ငံသားဖြစ်တဲ့အကြောင်းအမေရိကန်တရုတ်ကကြေညာခဲ့ပါတယ်
စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ပြီးတော့ရုပ်သိမ်းမယ်လို့သမ္မတဒိုနယ်ထရမ့်ကကြေညာခဲ့တာအချိန်နှစ်ပတ်ကျော်လာခဲ့ပေမဲ့အခုချိန်ထိအမေရိကန်တပ်ဖွဲ့ဝင်တွေအိမ်ပြန်လာရေးလမ်းပြမြေပုံကမရှိသေးပဲဖြစ်နေပါတယ်။စီးရီးယားကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းရေးအချိန်စရာဆွဲထားတာမရှိသေးဘူးလို့အမေရိကန်နိုင်ငံရေးဝန်ဌာနအစ်မင်ရရှိသူကသတင်းတော်တွေကိုမနေ့တုန်းကပဲပြောခဲ့တာပါ။နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကလာမယ့်သတင်းပတ်ထဲမှာပဲအရှေ့လက်ပိုင်းဒေသကိုခီးထွက်ခွာဖို့ရှိနေပါတယ်။တပ်ဖွဲ့ဝင်တွေစီးရီးယားနိုင်ငံကပြန်ရုပ်သိမ်းရေးကိစ္စအတွက်အစီအစဉ်တွေကိုဆွဲနေတဲ့အမေရိကန်ရဲ့မဟာမိတ်တွေလောက်ဖို့ကင်ဘက်တွေနဲ့လည်းအပြင်းထန်ပူးပေါင်းဆောင်ရွက်ပြီးတော့လှုပ်ဆောင်နေပါတယ်လို့နိုင်ငံရေးအစီအမြင်နိုင်ငံရေးယုံကအစီအမြင်ရရှိသူကဆိုပါတယ်စီးရီးယားမှာ IS သွေးကြွတွေကိုတိုက်ခိုက်နှိမ်နင်းဖို့အမေရိကန်တပ်ဖွဲ့ဝင်ပေါင်း2000လောက်ရောက်ရှိနေတာဖြစ်ပြီးတော့သူတို့အားလုံးကိုအချိန်လေးလတွင်ပြီးလေးလတွင်မှာပြန်ပြီးတော့ရုပ်သိမ်းဖို့ရှိနေပါတယ်သမ္မတထရမ့်ဘော်ဒီဖူးနေတော့ကသူ့ရဲ့ဆိုရအဖွဲ့နဲ့ဆွေးနွေးပွဲတွင်ပြောခဲ့တာကတော့ အင်းအားကောင်းကောင်းနဲ့တပ်ဖွဲ့တွေကိုပြောင်းသိမ်းမှဖြစ်တယ်။နှင်းမယ်မြန်မယ်ဆိုတာကိုတော့သူဘယ်တော့မှမပြောခဲ့ဘူးလို့ပြောပါရယ်
။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲအပါအဝင်ရာနဲ့ချီတဲ့ဂျာမနီနိုင်ငံရေးသမားတွေရဲ့ကိုယ်ရေးချက်လက်တွေအခုခံရပြီးတော့ Twitter ပေါ်မှာအတင်ခံရတဲ့အကြောင်းဂျာမနီဆိုရကပြောဆိုထားပါရယ်။ဒီကိစ္စကိုဆိုရကအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောခွင့်ရမာတီနာဖီယက်စ်ကတောက်ကြနေဘာလီမြို့မှာကျင်းပတဲ့ပုံမှန်စည်းဝေးတွင်မှသတင်းတောက်တွေကိုပြောဆိုသွားပါရယ်။မကဲနဲ့ပတ်သက်တဲ့အရေးကြီးတဲ့ချက်လက်တွေတော့မပေါက်ကြားခဲ့ဘူးလို့ကနအူးစစ်ဆေးချက်မှာဖော်ပြထားတာပါ။ကိုပိုင်အင်္ဂလိပ်စာဖုန်းနံပါတ်စာ ID အချက်လက်ဗောက်ချာတွေနဲ့ credit card အချက်လက်စတာတွေကိုခိုးယူပြီးတော့ဒီဇင်ဘာလတုန်းက Twitter မှာတင်ခဲ့တာကိုဒီသတင်းပတ်ထဲမှာကြာမှတွေ့ရှိတာဖြစ်ပါတယ်။နိုင်ငံရေးသမားတွေကတော့ထင်ပေါ်ကျော်ကြားသူတွေနဲ့သတင်းတောက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလည်းဖြစ်ပါတယ်ရှင်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တာမြန်မာဘိုင်းကနေပြီးတော့စနေနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုတက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရှိတဲ့ရဲကင်းစခန်း၄ခုကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခတ်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးပြီးတော့9ဦးဒဏ်ရာရခဲ့တဲ့အကြောင်းပြန်ကြိုင်းဝန်ကြီးဌာနကဇန်နဝါရီလ၄ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။လွတ်လပ်ရေးနေ့ဖြစ်တဲ့ဇန်နဝါရီလ၄ရက်နေ့မနေ့စောစောမှာ AA အဖွဲ့ကအင်အားအလုံးရင်းနဲ့မြန်မာကင်းစခန်း၄ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်တည်းဝင်ရောက်တိုက်ခတ်ခဲ့ကြတယ်လို့ဆိုပါတယ်။ငမင်းဘော်ကျောင်းတောင်ဂုတ်ပိနဲ့ကတိလရဲကင်းတွေကို AA အဖွဲ့ဝင်တွေကဒီအင်အား250လောက်ဟာဒီတောက်ကြံနေမနဲ့6နိုင်ကျော်မှာတိုက်ခတ်ခဲ့တဲ့အကြောင်းမြန်မာစစ်တပ်ကပြန်လည်တိုက်ခတ်မှုတွေလုပ်ခဲ့တဲ့အထက်မှာရဟတ်ရင်စီးနဲ့လည်း၄ချောင်းကနေတိုက်ခတ်မှုတွေရှိခဲ့တဲ့အကြောင်းမနဲ့7နိုင်ကျော်မှာအဲရဟတ်ရင်နဲ့တိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်မနဲ့9နိုင်ကျော်မှာတော့ AA အဖွဲ့တွေပြန်ပြီးတော့ဆုတ်ခွာသွားခဲ့တယ်လို့လည်းပြန်ကြိုင်းဝန်ကြီးဌာနရဲ့ကြေညာချက်မှာမနေ့တုန်းကဖော်ပြထားပါတယ်ရခိုင်တပ်မတော် AA အဖွဲ့ရဲ့အခုလိုမျိုးတိုက်ခတ်မှုတွေဟာရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုပို့ပြီးတော့ရှုပ်ထွေးသွားစေပြီးမတည်ငြိမ်မှုတွေရခိုင်ပြည်နယ်အတွင်းမြင့်တက်လာအောင်ရည်ရွယ်ပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့လည်းမြန်မာစိုးရကပြောပါတယ် AA အဖွဲ့ကလည်းသူတို့ရဲ့တိုက်ခတ်မှုတွေဟာဟုတ်မှန်ကြောင်းတုံ့ပန်းဖြစ်14ဦးကိုဖမ်းထားကြောင်း AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခက VOA မြန်မာပိုင်းကိုမနေ့တုန်းကပြောထားတာရှိပါတယ်2018ခုနှစ်ကုန်ပိုင်းကစပြီးတော့ရခိုင်ပြည်နယ်ဘူးတီတောင်ရသေတောင်ပုံနှကျွန်းနဲ့ကြောက်တော်မြို့နယ်တွေမှာ AA ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာနေကြတာဖြစ်ပြီးတော့ဒီလိုတိုက်ခတ်မှုတွေကြောင့်စစ်ဘေးရှောင်လူဦးရေဟာလည်း3000လောက်ရှိနေတယ်လို့လူမှုကယ်ဆယ်ရေးအဖွဲ့တွေကအစည်းအဝေးပြုစုထားပါတယ်မြန်မာစစ်တပ်က NCA လက်မှတ်ထိုးအပြစ်ရအဖွဲ့တွေရောလက်မှတ်မထိုးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပါအပြစ်ခတ်ရဆဲမှုတွေကိုလေးလာကြလှုပ်ထားမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာ27ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ထားတဲ့ဆိုပေမဲ့ရခိုင်ပြည်နယ်အတွင်းတိုက်ခတ်မှုတွေကတော့မနေ့တုန်းကအထိပြင်းပြင်းထန်ထန်ဖြစ်နေကြတာပါ
ထိုင်းနိုင်ငံတောင်ပိုင်းအရှိကံရိုးတန်းကနာမည်ကြီးခီးသွွားတွေလာများတဲ့အပန်းဖြေစခန်းတွေနဲ့ကန်းချေကရွာတွေကိုအပူပိုင်းမုံတိုင်းဖတ်ဖို့တိုက်ခိုက်ခဲ့တာကြောင့်ပင်လယ်ရင်မြင့်တက်နေတဲ့အပြင်မိုးတွေလေတွေကြောင့်လည်းမြို့တွင်းလမ်းမတွေနဲ့တမျိုးနဲ့တမျိုးဆက်ထားတဲ့လမ်းတွေမှာရေကြီးနေရပါတယ်။တစ်ပင်တွေတက်တိုင်းတွေလည်းရိုင်းလဲနေရပါတယ်။ဟွာဆိုင်ခရိုင်နာကွန်စီတမရက်ကဒီအိမ်ဒါစင်နဲ့ချီပြီးတော့လည်းပျက်စီးရပေမဲ့လည်းအခုချိန်ထိတော့အကြီးအကျယ်ပျက်စီးဆုံးရှုံးရတယ်ဆိုတဲ့သတင်းတော့မကြားရသေးပါဘူး။ထင်ထားသလောက်မုံတိုင်းကဆိုးမဲ့ပုံတော့မပေါက်ပါဘူး။ထိုင်းဆိုရရဲ့အဆိုရကတော့တိုင်း၄ခုကပြည်သူ6100ကျော်ကိုဘေးလွတ်ရာကိုအရင်ရွှေ့ဆိုင်းထားပြီးဖြစ်ပါတယ်။တောက်ကြနေညနေပိုင်းထိတော့အသေးပြောင်းမရှိသေးဘူးလို့ကြေညာထားပေမဲ့လည်းပတ္တနီခရိုင်တာဝန်ရှိသူရဲ့အဆိုရကတော့ငါးဖက်သင်းမောမှောက်လို့လိုက်ပါလာတဲ့တငါးသည်6ယောက်ထဲမှာတစ်ယောက်ကပျောက်နေပြီးတော့တစ်ယောက်ကသေဆုံးနေတယ်ဆိုပြီးတော့ဖော်ပြထားပါတယ်
။ဖိလစ်ပိုင်နိုင်ငံကဖွံ့ဖြိုးမှုနှိမ်ကျတဲ့ဒေသတွေမှာဒီဇင်ဘာလ29ရက်နေ့တုန်းကဒီအပူပိုင်းမုန်တိုင်းဥစ်မန်ဝင်ရောက်တိုက်ခတ်ခဲ့လို့သေဆုံးသူအနည်းဆုံး85ဦးရှိခဲ့ပြီးတော့မုန်တိုင်းဒဏ်ကနေပြီးတော့အဲ့ဒီဒေသကလူတွေပြန်ပြီးတော့ဒီရုန်းကန်နေကြတာအခုချိန်ထိပြင်းထန်လုံနေကြတော့မှာပဲအဲ့ဒီမှာမြေပြိုမှုတွေရေကြီးမှုတွေကိုဒီကြေးရွာတွေတော်တော်များများခံနေရပါတယ်ဖိလစ်ပိုင်ကျစ်ရှင်ဒီဖွဲ့ရဲ့ခမန်းချက်အရမုန်တိုင်းဒဏ်ခံခဲ့ရတဲ့သူပေါင်းဟာ 38,000 ကျော်ရှိပြီးတော့လူ1000ခွဲလောက်ကအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့2018ခုနှစ်နှစ်ဆန်းပိုင်းမှာတော့ကလည်းဖိလစ်ပိုင်နိုင်ငံမှာမုန်တိုင်းတွေဝင်းမွေခဲ့တာကြောင့်ဒီဒဏ်တွေကိုလည်းဖိလစ်ပိုင်နိုင်ငံခံခဲ့ရပါသေးတယ
်အမေရိကန်ဆိုရလုပ်ငန်းတချို့ပိတ်ထားရတာသတင်းသုံးပတ်ထဲရောက်လာတဲ့အချိန်မှာတော့အဆိုရရုံးတွေပိတ်ထားရမှုနဲ့အဆိုရလုပ်ငန်းတွေအဆိုရ အလုတ်သမားတွေလစာမဲ့အလုတ်နားနေရတာကအစိုးရဝန်ဆောင်မှုတွေအပေါ်မှာများစွာထိခိုက်လာနေပါတယ်။ဒါပေမဲ့လည်းအစိုးရပြည်သူဝန်ဆောင်မှုတွေအပေါ်မှာတည်ရောက်မှုတိတ်မရှိဘူးဆိုပြီးတော့ပြည်ပကအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံကပြောနေကြတာပါ။အစိုးရလုပ်ငန်းတချို့ရန်နာထားရတဲ့အချိန်မှာအမေရိကန်အမျိုးသားလုံခြုံရေးနဲ့ပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုကာကွယ်ဖို့ဦးစားပေးဆောင်ရွက်နေတဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံခြားရေးယုံကပြောဆိုထားပါတယ်။ပြည်တွင်းပြည်ပကဗီဇာနဲ့ပတ်စပို့ဝန်ဆောင်မှုလုပ်ငန်းတွေအတွက်အသုံးစရိတ်လုံလုံလောက်လောက်ရှိနေသေးတဲ့အတွက်ကောင်စစ်ဝင်ယုံလုပ်ငန်းဆောင်တာတွေကိုပုံမှန်အတိုင်းဆောင်ရွက်မှာဖြစ်တဲ့အကြောင်း VOA ကိုပြောပြပါတယ်။ပုံမှန်လုပ်ငန်းတွေနဲ့အမေရိကန်နိုင်ငံသားတွေအတွက်အရေးပေါ်လုပ်ငန်းစဉ်တွေကိုဆက်ပြီးတော့တည်ယုံတွေကပုံမှန်အတိုင်းဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း VOA ကိုပြောပါရစေ။ American Center နဲ့ Education USA လို့ယုံတွေကတော့ခေတ္တပိတ်ထားမှာဖြစ်ပါရဲ့ရှင်။ Direct from Washington The Voice
of America VOA စနေနေ့မနေ့ကင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်လွင်နဲ့မအီသန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာ။VOA ကနေအခုကျွန်တော်တို့ထုတ်လွှင့်နေတဲ့အစီအစဉ်ကိုကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့ page မှာတိုက်ရိုက်ထုတ်လွှင့်ပေးနေသလို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်လာရောက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့အမေရိကန်နိုင်ငံရေးအခြေအနေသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လွှတ်တော်သစ်ရဲ့ဒီမိုကရက်ခေါင်းဆောင်တွေတောက်ကြနေကတွေ့ဆုံကြရမှာRepublican တွေဘက်ကသဘောတူညီမှုရရှိနိုင်ဖို့မျှော်လင့်ချက်ရှိတဲ့အကြောင်းပြောခဲ့ကြပေမဲ့ Democrat ခေါင်းဆောင်တွေကတော့အပေးယူညှိနှိုင်းမှုမှာအားရစရာမတွေ့ရသေးတဲ့အကြောင်းပြောခဲ့ပါတယ်။သမ္မတ Trump ကတော့သူတောင်းခံထားတဲ့ဒတိုင်းတိဆောက်ဖို့ငွေကြေးမရဘူးဆိုရင်လက်ရှိပိတ်ထားရတဲ့အစိုးရရန်တရားအခြေအနေဟာနှင်းနဲ့ချီပြီးတော့ကြာသွားနိုင်တယ်လို့ပြောကြခဲ့ပါတယ်။အကြောင်းဆုံးကတော့ဒေါ်လာတန်းကတင်ပြပါလိမ့်မယ်ခင်ဗျာ။
သမ္မတထရမ့်နဲ့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ရှက်ရှူမတ်တို့တောက်ချာနေ့ကအင်ဗျူရောမှာတွေ့ဆုံခဲ့ရမှာသတင်းတပရှိလာပြီးဖြစ်တဲ့အမေရိကန်အစိုးရဒစိပိုင်းပိတ်ရတဲ့အခြေအနေဆိုက်ခဲ့တဲ့ရှေးမတိုးနောက်မဆုတ်တာဖြစ်နေတဲ့အခြေအနေကိုလက်တလောဖြေရှင်းနိုင်မဲ့နီလန်နှစ်ဖက်စလုံးတို့ကထုတ်မပြောနိုင်ခဲ့ကြပါဘူးသမ္မတထရမ့်ကတွေ့ဆုံမှုဟာအကျိုးရှိတယ်လို့သတင်းတောက်တွေကပြောခဲ့ပေးမယ်အစိုးရပြန်ဖွင့်နိုင်ရေးအတွက်ဆွေးနွေးဖို့သူ့ဘက်ကလူပုဂ္ဂိုလ်3ဦးပါအဖွဲ့ကိုဖွဲ့ထားတယ်လို့ဆိုပါတယ်။အဲ့ဒီ3ဦးကတော့ဒုတိယသမ္မတမိုက်ပင်စ်အမိမီလုံခြုံရေးဝန်ကြီးကာဂျန်နီလ်ဆန်နဲ့အင်ဘျူရောအကြီးတန်းအကြံပေးပုဂ္ဂိုလ်ဂျယ်ရက်ခက်ရှနာတို့ပဲဖြစ်ပါတယ်။မက္ကဆီကိုနဲ့နယ်နိမိတ်တိုင်းတိဆောက်ရေးအတွက်ဒီသတင်းပတ်ကိုမှဘာဆက်လုပ်မလဲဆိုတာကိုဒီမိုကရက်နဲ့ဆွေးနွေးမယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။ဒါပေမဲ့ထက်လို့တော့မှချက်ရှူမန်ကတော့တင်းတောက်တွေကိုပြောခဲ့ရမှာသမ္မတထရမ့်ကသူတောင်းထားတဲ့ဒတိုင်းဆောက်ဖို့ငွေမရရင်အစိုးရရန်တရားကိုအချိန်အခန့်အသတ်မရှိပိတ်ပစ်နိုင်တယ်လို့ပြောခဲ့တယ်လို့ဆိုပါတယ်။ဒီချက်နဲ့ပတ်သက်လို့သတင်းတောက်တူကမှန်ကန်မှုကိုမေးမြန်းရမှာသမ္မတကအခုလိုဝန်ခံခဲ့ပါတယ
်။ Absolutely I said that I don't think it will but I am prepared and I think I can speak for Republicans
ကျွန်တော်အဲ့ဒီလိုတကယ်ပဲပြောလိုက်တာပါအဲ့ဒီလိုဖြစ်မယ်လို့တော့ကျွန်တော်မထင်ပါဘူးဒါပေမဲ့ကျွန်တော်ဘက်ကဆင်းသင့်ပါပဲအထက်နဲ့အောက်လွှတ်တော် Republican အမတ်တွေကိုစားကျွန်တော်ပြောနိုင်တာကလုံခြုံတဲ့နိုင်ငံဖြစ်ဖို့နဲ့အဓိပ္ပာယ်ရှိတဲ့နယ်နိမိတ်လုံခြုံရေးရှိဖို့ကအရေးကြီးတယ်လို့သူတို့လက်ခံထားကြပါတယ်အစိုးရပိတ်ရတဲ့အခြေအနေဟာရက်တွေထပ်မကြပါစေနဲ့လို့ကျွန်တော်မျှော်လင့်ပါတယ်မြန်မြန်ဖွင့်အောင်လုပ်နိုင်ပါတယ်ကျွန်တော်တို့ဘက်ကလူ3ဦးကိုခန့်ထားပါတယ်သူတို့ဘက်ကလူ3ဦးဒါမှမဟုတ်ဒီထက်ပိုပြီးတော့6ဦး9ဦး12ဦးအထိလာပြီးတော့ဆွေးနွေးနိုင်ပါတယ်ဒီတဲ့ဘက်ကမှကျွန်တော်တို့ဆွေးနွေးကြဖို့ဆင်းသင့်ပါပဲ
။ဒါအပြင်တိုင်းတိဆောက်ရေးတွေလိုအပ်လို့ရှိရင်လွှတ်တော်ရဲ့အမိန့်မပါပဲသူ့အနေနဲ့အရေးပေါ်အာဏာကိုသုံးပြီးတိုင်းဆောက်ဖို့လှုပ်ဆောင်နိုင်တာကိုလေသမ္မတထရမ့်ကစဉ်းစားနေတယ်လို့သတင်းတောက်ဦးရဲ့မိကိုအခုလိုဝန်ခံခဲ့ပါတယ
်။ Yes I have and I can do it if I want. So you don't need congressional approval.
ကျွန်တော်စဉ်းစားထားပါတယ်။ဒါကိုကျွန်တော်လုပ်မယ်ဆိုလုပ်လို့ရပါတယ်။ကျွန်တော်အနေနဲ့အရေးပေါ်အခြေအနေကိုနိုင်ငံရဲ့လုံခြုံရေးအကြောင်းပြပြီးတော့ကျင်းညာနိုင်ပါတယ်။ဒါကိုကျွန်တော်မလုပ်ရသေးပေမဲ့လုပ်ချင်ရင်လုပ်နိုင်ပါတယ်
။136ကြိမ်မြောက်အောက်လွှတ်တော်မှာအမအများစုနေရာရလိုက်တဲ့ဒီမိုကရက်တီဘက်ကတော့ထိပ်တပိုင်းပိတ်ထားရတဲ့အစိုးရရန်တရားပြန်ဖွင့်နိုင်ရေးဥပဒေချမ်းကိုကြာတာပြည်နှစ်ကတင်သွင်းခဲ့ပါတယ်။အစိုးရပြန်ဖွင့်ပြီးမှသာနေဆလုံခြုံရေးအတွက်တိုင်းဆောင်မဲ့ကိစ္စကိုဆွေးနွေးမယ်လို့သူတို့ဘက်ကအခိုင်အမာပြောနေတာဖြစ်ပါတယ်။တောက်ကြနေမှာလွှတ်တော်စည်းဝေးပွဲတွေရန်နာလိုက်ပြီးနောက်သတင်းပတ်မှပြန်ဆက်မှဖြစ်တဲ့အတွက်ကြောင့်အစိုးရရန်တရားစိတ်ပိုင်းပိတ်ရတဲ့အခြေအနေဟာ သတင်း၃ပါအတွင်းကိုချီနေဝင်ရောက်လာတော့မှာဖြစ်ပါတယ်။ဘ ਹੁ အစိုးရအမှုဒဏ်ပေါင်း၈သိန်းခန့်တို့ဟာလစာမရဘဲရှိနေကြပြီးမရှိမဖြစ်တဲ့အမှုဒဏ်၃ပုံ၂ပုံကတော့အလုဆင်းနေကြရပါတယ်။အခုလိုအစိုးရတစ်စိတ်ပိုင်းပိတ်ထားရတာကြောင့်အမျိုးသားအပန်းဖြေဥယျင်ခြံတွေအပါအဝင်ဘ ਹੁ အစိုးရရန်တရားစနစ်အတော်များများကိုလေပိတ်ထားရတာဖြစ်ပါလိမ့်ရှင်။
တော်တော်ရှင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်ကအခမ်းအနားတစ်ခုမှာအယုအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်တည်မြဲရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစာရာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီကနေ့စနေည VOA ရဲ့တိုက်ရိုက်လေးတိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ရခိုင်ဘက်ကတိုက်ပွဲအခြေအနေကိုကြည့်ရအောင်ပါ။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်မြောက်ဘက်ကနေကြားစောက်တက်စခန်း၄ခုကိုလွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့ AA ကဝင်ရောက်တိုက်ခိုက်တယ်လို့ AA ဘက်ကရောတပ်မတော်ဘက်ကပါအတည်ပြုပါရတယ်။အဲဒီနောက်မှာတပ်မတော်ဘက်ကလေးချောင်းအထောက်ကူယူပြီးပြန်တိုက်တယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်ဘက်ကတော့အတည်ပြုချက်မပေးပါဘူး။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ပါရတယ်။
ဟုတ်ကဲ့ပါ။နေချာဆောက်ရဲစခန်းတွေကို AA ကလွတ်လပ်ရေးနေ့မနေ့ဘက်မှာဝင်ရောက်တိုက်ခိုက်တယ်ဆိုတာကိုတပ်မတော်ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်ဆစ်စင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဘက်တွင်မှူးဘုံမှုချုပ်စွန်မင်းထွန်းက VOA ကိုတည်ပြုပြောဆိုပါတယ
်။မနေ့၄ရက်ကြီးကငါးနာရီတော့မှာကျွန်တော်တို့ရဲကင်းစခန်း၄ခုကို AA ဝင်တိုက်တယ်။နေရာကအဲ့ကောင်တောင်းတော့တိလာကမြင်းပေါ်ဆိုတာဘူးကြီးကောင်ရဲ့မြောက်ခက်ကောင်းတော့ရဲ့အရှိမြောက်နဲ့ကြာတာ။အဲ့ဒီနေရာတွေကမေသာစခန်းတွေမဟုတ်နည်းနည်းအတွင်ပိုင်းလေးနဲ့ကြာ။ကျွန်တော်တိကြိုက်မှုချင်းတွေအဲ့ဒီစခန်းလေးမှုအချင်းတွေကိုအဲ့ဒီနေရာတွေမသိရဘူး။ကျွန်တော်ဘက်ကသိတိချင်းမှာစိုက်သွားတယ်။စိတ်ကူသေးကိုတော့တိုက်ပါတယ်။အဲ့လိုက်သွားတဲ့အဖွဲတင်တဲ့လည်းနည်းနည်းထိတွေ့မှုဖြစ်နေတယ်။အဲ့လောက်တော့ကျွန်တော်သွားနိုင်
။ဒီလိုတိုက်ခိုက်လာတဲ့ရခိုင်လက်နက်ကန်ဖွဲ့ကိုသမတော်စစ်ကြောင်းကတွေလိုက်လံရှင်းလင်းနေပြီးတိကြိုက်မှုအချင်းတွေကိုမသိရသေးဘူးလို့ဘူမှုချုပ်စော်မင်းသွန်းကဆိုပါတယ်။အေးဘက်ကဝင်ရောက်ဖိုက်ခဲ့တဲ့အချိန်တွေကတော့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါရယ
်ဒီမနေ့မှာတော့ဒီဘူးရီတော်မျိုးရဲ့မြောက်ဘက်မှာတိုက်ပွဲတွေဖြစ်နေတယ်ကြအဲ့ဒီမှာရှိတဲ့ဒီမေကြားဆောင်စခန်း၄ခုကိုကျွန်တော်တို့ဒီခိုင်တမ်းလို့ခေါ်တာမြောက်ဘက်ခေတ်ရရှိတယ်အဲ့ဒီမှာရန်သူအလောင်းက8လောင်းရထားတယ်အဲ့ဒီမှာ3ပါးက6လောက်ဖမ်းမိကြတာရှိတယ်ကြစခန်းကိုကျွန်တော်တို့တက်ပြီးတော့ရှင်းတဲ့အချိန်မှာဖမ်းမိကြတာကြအော်လက်နဲ့20ကျော်ကျွန်တော်တို့ဘက်ကတင်းစီရမိကြတာရှိတယ်
ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာရဲတပ်ဖွဲ့ဘက်ကထိခိုက်ကြဆုံးဆုံးကျွတ်မှုများခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပေမဲ့တိကျတည်ပြချက်တော့မရသေးပါဘူး။တိုက်ပွဲဖြစ်ပွားရာဒေသဘက်ကိုမြန်မာတပ်မတော်ကနေရဟတ်ရည်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါရတယ်။
တိုက်ပွဲဖြစ်တဲ့နားကရှိတဲ့စခန်းနဲ့ဘာမှမဆိုင်တဲ့အဲ့ဒီခတိလာရွာကိုဒီမြန်မာတပ်မတော်ဘက်ကနေပြီးတော့မှဒီနေ့မနေ့ဒီ9ថ្ងៃလောက်မှလာပြီးတော့တို့ဒီဘုံကျေးတိုက်ခိုက်သွားတာရှိတယ်။ဟယ်လီကော်ပတာနဲ့ပြည်နယ်လာပြီးတော့ဘုံကျေးတိုက်ခိုက်တယ်လို့အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုအင်အားတွေထားပြီးတော့ဟိုအများကြီးပြက်လာတာရှိတယ်။တိုက်ပွဲကတော့ပြင်းနေတယ်ကြ။
ဘူရီတောင်မြို့နယ်တောင်မစာကြီးရွာအုပ်စုကတိလှကြီးရွာသူတူကတော့တိုက်ပွဲကြောင့်ပျက်စီးသွားတဲ့ရွာရဲ့အခြေအနေကြောင်းခုလိုပြောပါရစေ။ကျွန်တ
ော်ကဒီရွာကအိမ်ကတောင်မြို့နယ်ကြောင့်ပဲဒီဘုံကျေးလို့မြို့နယ်ကြောင့်ပါ။ကြီးတာကဒီစာတင်ဆောင်ကိုထိခဲ့တာပါအခု။
ကတိလရွာကိုလေရင်နဲ့ပြစ်ကတ်ခဲ့လို့ရွာသားတွေနေနဲ့ကြောင်းလိုက်ပြီးစာရင်ကြောင်းမှာခိုးလုနေရတယ်လို့သူမကပြောပါရစေ။ကြာတာပရင်းနေကလည်းရတိတောင်မြို့နယ်မြောက်ပိုင်းတက်ဝေကျရွာနီးမှာမြမတမတော်နဲ့ရခိုင်တမတော်အီအီတို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့တက်ဝေကျရွာစစ်ဘေးရှောင်စခန်းနဲ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ခမီလူမျိုးရွာသား၄ဦးသေရရှိခဲ့ပါတယ်။၂၀၁၈နှစ်ကုန်ပိုင်းကနေ၂၀၁၉နှစ်စံတောက်ကြနေ့ထိတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ရတိတောင်မြို့နယ်ပုံနေကျွန်းနဲ့ကြောက်တော်မြို့နယ်ဘက်မှာမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်နေတာပါ။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်ရှိစစ်ရှောင်ဦးကြီး3000ခန့်ရှိနေပြီလို့လူမှုကယ်ဆယ်ရေးဖွဲ့တွေကစည်ရင်ပြုစုထားပါတယ်။ဒီစစ်ဘေးရှောင်တွေကိုဒေသဆိုင်ရာလူမှုအကူအညီပေးရေးဖွဲ့တွေရခိုင်နိုင်ငံရေးပါတီတွေကလည်းအကူအညီပေးဆောင်နေတာဖြစ်ပြီး Apsim Yanya, Chango Munega, the Luchang, Yu Chang the Rata Bango, Rika Guni, Pisang Dabu Uro, Tamarogani, Pepin Tazi Nidaja, Sana Rika, Kepini, Hello, Chango Mune, Guni, Pi Puriga, Piovare, Yamatamadon in it, and see Lamato Pia Puriyo, and see Lamma Yituna did it, Tainda Lenaga and Puri never, Lila Pia Tamelu, Tizimba Nasata Yanima, Topian Tabi Melo.
လက်ရှိရခိုင်ပြည်နယ်မှာတမရုံနဲ့ရခိုင်တမရုံအီရိုကြာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလက်ဖြစ်ပါတယ်ခင်ဗျာထိုင်းချီဆိုင်VOA သတင်းတောင်နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်VOA ရဲ့သတင်းဒီအပတ်စဉ်ကဏ္ဍတွေကိုVOA ရဲ့ Facebook စာမျက်နှာမှာလာရောက်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းသမားတွေနဲ့ပတ်သက်ပြီးတင်ပြကြပါမယ်မန္တလေးတိုင်းရနာဘုံတက္ကသိုလ် သတင်းသမားတွေအနေနဲ့လွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပြီးအမြဲတမ်းနှိမ့်နာလေးရှိတဲ့သတင်းသမားတွေအတွက်အကာအကွယ်ပေးသွားမယ်လို့ကောင်စီရဲ့တာဝန်ရှိသူတို့ကပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါပြီးခဲ့တဲ့နှစ်ဒီဇင်ဘာ28ရက်နေ့ကမန္တလေးတိုင်းအမရပူရာမြို့နယ်မှာရှိတဲ့ရတနာဘုံတက္ကသိုလ်ရှိမှာကျောင်းသားတွေရဲ့ဆန္ဒပြပွဲဖြစ်ပွားခဲ့ပြီးအဲ့ဒီဖြစ်ရပ်ကိုသတင်းယူနေတဲ့သတင်းတော့တွေကိုရိုက်နှက်ဖို့အနုစည်းဝဗေဒဌာနပမောက္ခဒေါခင်တက်ကျော်ကတားဆီးခဲ့တဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်မီဒီယာပေါ်မှာပြန့်နှံ့နေတာပါအဲ့ဒီဖြစ်စဉ်မှာသတင်းသမားတွေလွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားဖို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကလူ၅ဦးပါတဲ့စုံစမ်းရေးကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ၃ရက်နေ့ကသတင်းထုတ်ပြန်ပါတယ်ဒီကိစ္စကိုကောင်စီကစုံစမ်းစစ်ဆေးရလောက်အောင်လိုအပ်နေပါပြီလားအဲ့ဒီစုံစမ်းရေးကော်မတီရဲ့အတွင်းရင်မှူးဦးတာလွန်ဆောင်ထက်ကအခုလိုပြောပါတယ်
တို့ကျွန်တော်တို့နိုင်ငံမှာဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဟိုအများကြီးကျွန်တော်တို့ကခံမှတ်ကြရေပေါ့နော်အစိုးရဝန်ကြီးဌာနပဲဖြစ်ဖြစ်အစစ်တပ်လိုအဖွဲ့ကြီးရမယ်ဖြစ်ဖြစ်ကျွန်တော်တို့နဲ့ပတ်သက်လို့ရှိရင်အများကြီးနဲ့သူ့ရဲ့ဟိုမကောင်းတဲ့သဘောထားတွေတွေ့နေကျွန်တော်တို့ငြင်းချမ်းနေရတယ်ညာလာတာဗျညာလာတော့အခုကိစ္စအတိုင်းနဲ့အဖွဲ့ကြီးရလို့ညာတယ်နောက်တစ်ခုကတော့ကောင်စီရဲ့လုပ်ငန်းသတင်းမီဒီယာမျိုးတွေအခန်းကားကောင်စီရဲ့လုပ်ငန်းတွေပုံမှန်20ခန်းတွေမှာပါပါလဲဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာလို့ရှိရင်ကောင်စီကအများပြည်သူကိုထုတ်ပြန်ကြေညာနိုင်တယ်ဆိုရက်ဒီရဲ့ဥပဒေပြဋ္ဌာန်းချက်ရှိတဲ့အတွက်ကြောင့်ကိုဒါကိုစုံစမ်းပြီးတော့ဟိုဘယ်လိုဖြစ်တယ်ဆိုရက်ကိစ္စကိုကျွန်တော်တို့ဟိုမေးမြန်းတယ်ပေါ့နော်ပြီးလို့ရှိတော့မှကျွန်တော်တို့အစီအစဉ်ကထွက်လာမယ်အဲ့ဒီအပေါ်မှာမှကောင်စီကနေပြီးတော့အများပြည်သူကိုတိုင်းပြည်ထုတ်ပြန်ကြေညာမှာပေါ့နော်
ဆိုတော့အခုလိုမျိုးပေါ့နော်စုံစမ်းပြီးရင်ရောဘယ်လိုတွေဆက်လုပ်သွားမှာပါလဲ
အဲ့ဒါကျွန်တော်တို့ကဒီဖြစ်စဉ်နဲ့အခြေအနေပေါ်မူတည်ကဘယ်လိုဆက်လုပ်မလဲဆိုတော့လုံပိုင်မှုရှိတာကအများကြီးပဲကောင်စီရဲ့လုပ်ငန်းစီတွေပါလဲပါတယ်ပြီးတော့ကောင်စီနေနဲ့ဟိုသူ့ရဲ့ဟိုပေါ့နော်ဥပဒေပါအဖြစ်ကြီးမှာသူကမီဒီယာလောကတစ်ခုလုံးကိုစားပြုတဲ့သဘောရှိတဲ့အခါကျတော့အဲ့လိုဆက်လုပ်မဲ့ဟာတော့ကောင်စီရဲ့29ဦးလုံးရဲ့သဘောထားတော့မူတည်ရဲ့ဗျကျွန်တော်တို့ကတော့အားဟုတ်ပေါ်မူတည်နေနဲ့ကတော့ဖြစ်စဉ်ကျွန်တော်စုံစမ်းပါပေါ့
ဟုတ်ကဲ့ဆိုတော့ဟိုတကယ်လက်တွေ့မှာရောဘယ်လိုအရေးယူဆောင်ရွက်နိုင်တာမျိုးတွေရှိပါ့မလဲ
ကျွန်တော်တို့ကအရေးယူဆောင်ရွက်တဲ့အဖွဲ့အစည်းရောမဟုတ်ဘူးဗျကျွန်တော်တို့ကဒီမီဒီယာလောကအတွက်ကျွန်တော်တို့ကကြိုးစားပြုပြီးတော့ဒီလိုအခြေအနေတော့ရှိတာရောပို့ပြီးတော့နိုင်ငံတော်တမရနဲ့တိုင်းပြည်ကိုကျင်းပနိုင်တဲ့အဖွဲ့အစည်းပေါ့နော်အဲ့တော့ကျွန်တော်တို့ကဒီမှာတစ်ဆင့်ဟာဒီလိုတော့ဒရင်းလက်ခွဲဟာထိခိုက်နေရတယ်လို့ပြောလိုက်လို့ရှိတယ်ဒီအတန်ဟာဒီတမရကလည်းဖွဲ့စည်းထားတဲ့ဒါဒီမီဒီယာဥပဒေပေါ်ပေါက်လာတဲ့အဖွဲ့ကြီးတစ်ခုကနေထွက်တဲ့အတန်ဖြစ်တဲ့အကြောင်းပေါ့။ဒါမှအဖွဲ့ကြီးရထွက်တဲ့အတန်ကတူပြီးရကျင်းတယ်
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာမေးစရာရှိတာကလေအခုလို့ဖြစ်ပြက်နေတာတွေကသတင်းသမားတွေအပေါ်မှာဒီဆရာမအပါဝင်လူတို့ရဲ့အမြင်တွေကမကောင်းဘူးဖြစ်နေသလား။ယုံကြည်မှုတွေပြက်နေတဲ့သဘောလို့ရောမယူဆနိုင်ဘူးလား။
ဆိုတော့အကြောင်းအရာတွေကကျွန်တော်တို့ကဟိုဒီယူကလစ်ထဲမှာကြည့်ရတာတခုရဲ့လည်းကျွန်တော်တို့ဆုံးဖြတ်လို့မရဘူးပဲအဲ့တော့ကျွန်တော်တို့ဘလို့ဖြစ်ဖြစ်လဲဘာဖြစ်ဖြစ်လဲဆိုတာကျွန်တော်တို့ကတည်ချာချာဟိုဟိုပါပေါ့နော်ဟိုရေးလာဖို့လိုတယ်ဒါကြောင့်လည်းကျွန်တော်တို့ကကော်မတီဖွဲ့ပြီးတော့ကျွန်တော်တို့သွားပြီးလေ့လာမှာပေါ့
သတင်းမီဒီယာသမားတွေဘက်ကရောသတင်းယူတဲ့နေရာမှာပေါ့နော်ဟိုစောင့်ထိန်လိုက်နာတင့်တဲ့ဘလို့အနေထားတွေရှိတင့်တယ်လို့မီဒီယာကောင်စီအနေနဲ့အကြံပြုချင်ပါသလဲ
ကျွန်တော်တို့မှာထုတ်ပြန်ထားတဲ့ကြေညာတွေရှိတယ် ရပိုင်ခွင့်ရှိတယ်အဲ့ဒါဒရင်းမီဒီယာဥပဒေတွေကအကုန်ပါပါတယ်အဲ့တော့ကျွန်တော်ကဒီထက်အကျဉ်းချုပ်တွေနဲ့ရပိုင်ခွင့်နေနဲ့အညီလောက်သလားမီဒီယာသမားတွေရောတစ်ဖက်ကရောတစ်ဖက်ကလူကြီးရောတစ်ဖက်ကဟလာဥဒလူတော့ခင်းတက်ကြော်လူကြီးရောအားကြောင့်မို့ဒီလိုမျိုးအော်ဟစ်တယ်ဆိုတဲ့ဟာတွေအခြေအနေကြီးအားလုံးကိုကျွန်တော်တို့ကအခုမှစပြီးကျွန်တော်တို့ကလေးလာဖို့ပဲရှိတဲ့အနေထားမျိုးပေါ့နော်
စုံစမ်းရေးကော်မတီဟာဖြစ်စဉ်အသေးစိတ်ကို14ရက်အတွင်းကွင်းစင်းစစ်ဆေးမှဖြစ်ပြီးနောက်ဆုံးအစီရင်ခံစာတစ်စောင်ကို2019ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံသတင်းမီဒီယာအကောင်စီကိုတင်ပြသွားမယ်လို့ဆိုပါတယ်။အဲဒီကမှတစဉ်လိုအပ်သလိုဆက်လက်ဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ
။နည်းပညာနဲ့ပတ်သက်လို့ကမ္ဘာတဝန်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်
VOA မြန်မာတံမြန်မာပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုတော်ရရှင်နေနားဆင်နေရတာပါခင်ဗျာအခုတော့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းနခွန်စီသမရခရိုင်တဲကိုဝင်လာတဲ့ပပုအပူပိုင်းမုံတိုင်းမဝင်ရောက်ခင်ကတည်းကထိုင်းအစိုးရကကြိုတင်သတိပေးချက်တွေနဲ့ပြင်ဆင်မှုတွေလုပ်ထားတဲ့အတွက်မြန်မာရွှေပြောင်းအလို့သမားတွေစိုးစိုးဝါဝအခက်အခဲဖြစ်နေတယ်ဆိုတာကိုမကြားရသေးတဲ့အကြောင်းမြန်မာရွှေပြောင်းအလို့သမားရေးကာကွယ်ရေးကွန်ရက်ကပြောပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကတင်ပြပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံနဲ့ကခရိုင်အသီးသီးမှာမြန်မာရွှေပြောင်းအလို့သမားတွေအ ਨੇ စုံတိမ့်နဲ့ချီပြီးအလုပ်လုပ်ကြနေကြတာပါထိုင်းဆိုရရဲ့ကြိုတင်ပြင်ဆင်မှုတွေကြောင့်ထိုင်းတောင်ပိုင်းအပူပိုင်းမုန်တိုင်းဖြစ်နေတဲ့နေရာမှာနေထိုင်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေသုံးတရာဖြစ်လို့အကူအညီတောင်းတာမျိုးတွေမရှိသေးတဲ့အကြောင်းမြန်မာရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ထိုင်းနိုင်ငံအစိုးရလည်းဒီဟာလာကူလာမယ်ဆိုတာကိုစီရင်ဝင်သူကသုံးရက်နဲ့နိုင်နေအတွင်းဒီတက်ဒီတက်ခရံဒီကအစသူအတိတ်ပြညာထားတဲ့ကြောင့်ဟိုကျွန်တော်ဒီမှာရှင်းပြောင်းလို့ဒီမှာရှိရဟိုဒီကောင်ကြီးကအခက်ခဲဖြစ်ပေါ်လာဆိုအတန်အခုချိန်ကြီးကျွန်တော်ပြန်ဆောင်ကြည့်နေမသိသေးပါဘူးခင
်ဗျ။ထိုင်းနိုင်ငံအစိုးရအနေနဲ့မှုန်တိုင်းသတိပေးချက်တွေကိုကြိုတင်ထုတ်ပြန်ထားတဲ့အတွက်ကောဘေးလွတ်ရာတွေကိုရွှေ့ပြောင်းခိုင်းထားတဲ့အတွက်ပါထိုင်းတောင်ပိုင်းကပြည်သူတွေအနေနဲ့မှုန်တိုင်းဝင်ရောက်ချိန်မှာစိုးစိုးဝါးဝါးအခြေအနေတွေကိုမကြုံခဲ့ရဘူးလို့လည်းသူကပြောပါတယ်
ဒီရဲ့မူလေးကတာဟင်တိုင်းမူကျုပ်ကိုတိုင်းတရားဝင်သူကရှင်ရက်ချက်ကြည့်တဲ့ပိုင်းမှာသူကအဲ့ဒီတမှာရှိတဲ့ဒေသခံပြည်သူတွေတရားဖို့ကတဲ့နဲ့ပတ်သက်ရင်ဘယ်လိုစီစဉ်ရမလဲနောက်အမှန်တကယ်ဖြစ်ပေါ်လာမဲ့ယဉ်ကျေးရရှံဖြစ်နေတဲ့ဒေသတွေအားလုံးမှာလည်းသူရဲ့ပြည်သူတွေဘယ်လိုရောက်ဒီရှေ့ကြောင်းထားတာတွေနောက်ဒီလိုကကြမှုတွေသူကလူငယ်ရင်းနှီးတွေသူကအပြည့်ချထားတဲ့အကြောင်းဆိုဆိုရရနေသမီးတို့ကျွန်တော်တွေ့ရှိတာမတွေ့ရဘူ
းမုံတိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်ရာကနေမိုးသည်းထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေသလိုပင်လယ်ပြင်မှာလည်းလှိုင်းတွေကြီးနေပါတယ်အဲ့ဒီဒေသဘက်မှာတော့ထိုင်းစစ်တပ်ကအရေးပေါ်စစ်ရုံတွေလုပ်ပေးထားပြီးမုံတိုင်းတဲ့ပြည်သူတွေကိုကယ်ဆယ်ရေးတွေလုံခြုံရေးတွေအပြည့်အဝချပေးထားပါတယ်ပတ္တနီခရိုင်ထဲမှာတော့ပင်လယ်ပြင်မှာငါးဖက်လေတစည်းတိမ်းမောက်ပြီးထိုင်းနိုင်ငံသားတဦးထိုင်းနိုင်ငံသားတဦးသေဆုံးခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြထားပါတယ်ရှင
်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့အမျိုးသမီးကန္တသိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကန္တတွေအပြင်ကမ္ဘာတစ်လွှားမှာမြန်မာအကြောင်းကိုရေးသားနေကြတဲ့ဆောင်းပါးတွေကိုမူရင်းအာမုံပြတ်တင်ဆက်ဖို့လည်းရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညအပြင်လိုင်းလမ်းမီတာ190ကပါထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာဖြစ်တယ်လို့သိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပါဏာယပါတီရဲ့နော်တမရောနိုင်ငံတော်မှာရေးပါတဲ့တောင်းလေးထားဆောင်နေတာဖြစ်တော့ဒီပွဲစီနကူကြမှာ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်ပြက်ဒေါ်လလတန်းနဲ့မအီတန်းစင်တို့ကတင်ပြမှာပ
ါပထမအဆုံးအနေနဲ့ဗီယက်နမ်ရဲ့ VTL ဟာမြန်မာနိုင်ငံမှာတုံးဆွဲသူနှစ်ဆတိုးအောင်စူးစမ်းနေတယ်ဆိုတဲ့ခေါင်းကြီးနဲ့ Channel News Asia မှာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်ဗီယက်နမ်ရဲ့အကြီးဆုံးကျေးနံဆက်သွယ်ရေးကော်မတီဖြစ်တဲ့ VTL ဟာမြန်မာနိုင်ငံမှာလက်ရှိ၅တန်းကနေဒီနှစ်ကုန်နှစ်ဆတိုးလုံနိုင်ဖို့စူးစမ်းနေတယ်လို့ဗီယက်နမ် CEO Lee Dang Dong က Reuters သတင်းဌာနနဲ့တောက်ကြံနေတွေ့ဆုံမိမြန်းကမှပြောခဲ့တာဖြစ်ပါတယ် VTL ရဲ့ VTL Global Investment ဌာနကဝေဟာမြောက်ကိုရီးယားနဲ့ကျူးဘားနိုင်ငံတွေမှလည်းယင်းနှိမ့်နှံမှုစိတ်ဝင်စားကြတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ Telecom ကြီးနားဆက်သွယ်ရေးဈေးကွက်ဟာကြီးထွားနေစေဖြစ်ပြီးထပ်တိုးဖို့မြင်တယ်လို့လည်းဆိုပါတယ်ဒေသခံမြန်မာနဲ့ဖက်ဆက်လှုပ်ဆောင်တဲ့ VTL ဟာပြီးခဲ့တဲ့ဇွန်လက American Dollar 1.5 Billion နဲ့4G network ကိုစတင်ခဲ့တာဖြစ်ပါတယ်ဒီယင်းနှိမ့်နှံမှုဟာလေသူတို့ company အတွက်အလားအလာအကောင်းဆုံးဈေးကွက်လို့ဆိုပါတယ်မြန်မာ National Holding Public Limited နဲ့ Star High Power Public Company Limited တို့နဲ့ပူးတွဲထုတ်လုပ်တဲ့ Mitel Network ဟာမြန်မာနိုင်ငံမှာတုံးဆွဲသူပေါင်း5တန်းလောက်ရှိပြီးဒီနှစ်ကုန်မှာနှစ်ဆတိုးဖို့မျှော်လင့်နေလို့ VTL ရဲ့ CEO ဒန်းကပြောခဲ့တာဖြစ်ပါတယ်ဒါအပြင် VTL ဟာမလေးရှားနဲ့အင်ဒိုနီးရှားတို့မှလည်းရှိရင်းစွဲကျေနံဆက်သွယ်ရေးကုမ္ပဏီတွေမှဝင်ရောက်ရင်းနှီးမြှုပ်နှံမှုလည်းဆွေးနွေးနေပြီးအသေးစိတ်အချက်လက်တွေကတော့ဖော်ပြခြင်းမရှိသေးပါဘူးဗီယက်နမ်မှာဒီကုမ္ပဏီဟာ 5G network ကိုပထမဦးဆုံးစသုံးနိုင်မှုရည်ရွယ်ပြီး Ericsson နဲ့ Nokia ကုမ္ပဏီတွေရဲ့ဤပညာကိုအသုံးပြုပြီးဒေါ်လာတန်း40ရင်းနှီးမြှုပ်နှံမှုလည်းမှန်တာဖြစ်ပါတယ်စစ်တပ်အုပ်ချုပ်တဲ့ဒီ VTL company အုပ်စုရဲ့ network မှာဗီယက်နမ်မှာတုံးဆွဲသူတန်း60ရှိပြီးအာရှနဲ့အာဖရိကအများစုပါဝင်တဲ့တခြားဆယ်နိုင်ငံတို့မှာတုံးဆွဲသူပေါင်းတန်း30ကျော်တာလေးဖြစ်ပါလေရှင်
နိုင်ငံခြားအမခန့်လုပ်ငန်းတွေအတွက်တကားဖွင့်ထားတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ယူအီချီနီတာရေးသားထားတဲ့စာအုပ်ကိုဇန်နဝါရီလ3ရက်နေ့ထုတ် Nikkei Asia Review မှာဖတ်ရပါတယ်မြန်မာနိုင်ငံမှာအာမခံထားတဲ့အလေးထားကအခုချိန်ထိနေပါပါသေးတယ်။မော်တော်ယာဉ်အာမခံထားတဲ့နှုံးကလည်းဆရာကိုင်နှုံးဝင်းကျင်ပဲရှိပါသေးတယ်။အသက်အာမခံလုပ်ငန်းတွေအပါအဝင်တခြားအာမခံလုပ်ငန်းတွေမြန်မာအာမခံဆေးကွက်ထဲကိုနိုင်ငံခြားကုမ္ပဏီဝင်လာဖို့မြန်မာကဆွဲဆောင်စီုံနေပါသေးတယ်။ပြီးခဲ့တဲ့ဗိုလ်ဒုနေ့တုန်းကစီမံဘဏ္ဍာဝန်ကြီးဌာနရဲ့ကြေညာချက်အရပြည်တွင်းကကုမ္ပဏီခွဲတွေကိုပိုင်တဲ့ပြပအခြေဆိုင်အသက်အာမခံကုမ္ပဏီ၃ခုကိုထားခွင့်ပေးမှာဖြစ်ပြီးတော့ဒါကိုဘလို့စစ်စစ်ရွေးချယ်မလဲဆိုတာကိုဒီလအတွင်းမှာထုတ်ပြန်မယ်လို့ကြေညာထားပါတယ်။တခြားအသက်အာမခံနဲ့အသက်အာမခံမှာဟုတ်တဲ့အာမခံကုမ္ပဏီတွေကတော့ဒေသခံဖက်ဆက်လုပ်ငန်းရှင်တွေနဲ့ပူးတွဲပြီးတော့လုပ်ကိုင်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာမခံလုပ်ငန်းတွေခေတ်စားလာအောင်လို့ပြပပညာရှင်တွေရဲ့အကူအညီကိုအစိုးရကလိုလားနေရလဲဖြစ်ပါတယ်။ပြပကုမ္ပဏီတစ်ခုဖြစ်တဲ့ Hong Kong Chi Sai AIA Group အာမခံလုပ်ငန်းကမြန်မာနိုင်ငံအာမခံဈေးကွက်ကိုဝင်ဆက်မှုစူးစမ်းနေပါတယ်။ရန်ကုန်မြို့နီးကတီလဝါအထူးစီးပွားရေးဆောင်အတွင်းအသက်အာမခံမဟုတ်တဲ့အာမခံလုပ်ငန်းတွေလုပ်ကင်ဖို့ဂျပန်ကုမ္ပဏီ၃ခုကအရထားနေပြီဖြစ်ပါတယ်။ထိုင်ယိုအသက်အာမခံလုပ်ငန်းက2012ခုနှစ်မှာရန်ကုန်ရုံးကွယ်ဖွင့်လှစ်ထားပြီးတော့ဒိုင်းချီအသက်အာမခံကုမ္ပဏီနဲ့နီပွန်အသက်အာမခံကုမ္ပဏီတို့ကလည်းရန်ကုန်ရုံးခန်းတွေဖွင့်ထားခဲ့ကြတဲ့အကြောင်းနိုင်ငံခြားအာမခံလုပ်ငန်းတွေအတွက်တကားဖွင့်ထားတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia Review မှာရေးသားထားတာဖြစ်ပါတယ်ရှင်။
ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာစောင်းမားတွေကိုမူရင်းအာဝန်ပြည့်ဒေါ်လာတန်နဲ့မဲအီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတခါအမေရိကန်အီလီယန်သုံးအင်္ဂလိပ်သင်ငန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်
ရရှိများရှင်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအပြင်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကစတင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတဲ့ငွေပြေးစားဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say let me foot the bill for this
နောက်ထပ်နားဆင်ကြည့်ကြရအောင
် Say let me foot the bill for this
အတိပဲကတော့ကျမပြီးပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီး bounce ကအတိပဲကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယဒီမျိုးပြောနိုင်တာကတော့
Here let meIt's my treat.
Now, ta, na, sin, ji, ja, ya, ang.
Here, let me, it's my treat.
Di, be, ga, ro, jama, jui, ba, me, su, ra, be, pi, ba, de. Di, ni, ya, ma, treat, treat, ga, di, be, mi, mi, shi, ba, de. Say, chan, da, ya, ang, jui, ra, mui, ra, le, sang, bi, ra, sa, da, pi, ngu, yin, nyu, bi, su, ra, pi, ba, de. Sa, dao, sa, in, tua, lu, be, du, ga, jui, ma, le. Now, na, ya, ma, lu, ko, dwe, ko, bi, ja, ji, su, yin, go, be, lu, bi, ma, le.
Dutch treat.
Now, the cow, Nasin, Jijayao.
Dutch treat.
Dutch treat, Asa. Now, tap, Yolo Yare, Atung de Muga.
Go Dutch.
Now, the cow, Nasin, Jijayao.
Go Dutch.
Diniyama, D-U-D-C-H, Dutch ga, Bega Ladale. Shimbiaya, Mesuino, Holland Nangang, the Dutch ga, Lara Pipari. Longere, Nippon, Dunya Joga, Britishane, Dutch Viha, Sipwe Jidwe, Sinwe Gejare.ဖြစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာဆော့ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူစင်ကပေါ့ဥပမာ Courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch Courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါလေဥပမာသူကအရက်မှုမှာတတ္တိရှိတာဆိုရင် Dutch Courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ Treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာတွေ့ကိုပေးကြီးဆိုတဲ့သဘောရောက်ပါလေတော့ရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
Pick up the tab
နောက်တစ်မျိုးက
Foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
It's my treat
ကိုစားတာကိုကိုပေးကြီးဆိုရင်တော့
Dutch treat.
Now, the new Bjornainaga.
Go Dutch.
Lo Bjornainari. Eragaro, Dini Minute, Timbia Giri, idiom, the Mepipari.
American idiom, though English, Tinganzago, the Lola Tanga, Puchagera, Pipari. A goose be told him aga, a mute me canavagamia. American Aludo, good up here.ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်နန်စီပယ်လိုစီဟာဇန်နဝါရီ3ရက်နေ့မှာ116ကြိမ်မြောက်လွှတ်တော်သစ်မှာရွေးချယ်တင်မြှောက်ခြင်းခံရပါတယ်။သူဟာအမေရိကန်နိုင်ငံကြီးသမိုင်းမှာဒုတိယအကြိမ်အမျိုးသမီးလွှတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ခံရသူလည်းဖြစ်ပါတယ်။သူ့ရဲ့နိုင်ငံကြီးလောကကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ
'Cause it only serves to make me more determined to achieve my final goal.
the Honorable Nancy Pelosi of the State of California, having received a majority of the votes cast, is duly elected Speaker of the House of Representatives for the
100th Alodoma Nancy Pelosi ha me myazu go yashi lite twe alodo okkhata phi 116 jing myaw hlutdo ma ti myaw chin khan ya ba de lu January la 3 ye jada bi ni ga hlutdo yi ya tawin kan ga akhu lu jinya twa ga da phit ba de 116 jing myaw alodo ma amaniya 435 niya ne Democratic ba ga 235 niya ne Republican Obeka, Tia Kuse, Kunia, Yashi, Lighted Way. Nase, Lia Gainune, Democratic Beka, Auludo, Jisum Hugu, Yashi, Lighta Pippi, Chadabriniga, Nancy Pelosi, Auludo, Okrapi, Yuika, Timiao, Lighta Pippare. Telodo Maro, Amania, Tia Ane, Democratica, Lise, Nau, Republican Gang, Hase, Tungune, Didi Boglaga, Nu, she did Wejau. Telodo, Republican Uga, Jisura Pippare. Dajang Ku Leshi Lodo Anita Ha Check and Balance Sure Dependent Pay Tiny Naibu That Damwe Yuko Bwegani Mess Handashin Wiga Maybe Gejara Pipari Nancy Pelosi Net Thumna Donald Trump Dugaro American Mexico the Tiny Salu in a Badelu Tu Downtare Tolang Abilia Mayare Twejang Take that inside Mudwe Twigia B American Suya Reserved by Pekare a cheese signy Rava Debbie Nancy Pelosi Nene, Dudia Jimmyo, Outlodo, Okarapi, Wick out in Miao Ching, Kange Yara Guro, the Mra Trumka, Kulu, Chichu, like Bari.
I just want to start off by congratulating Nancy Pelosi on being elected Speaker of the House. It's a very, very great achievement.
Nancy Pelosi Nene, Outlodo, Okarapi, Wick out in Miao Ching, Kange Yara Dre, Chichu Jong Joluare. Taha Dego Jimare Omnihuba. Tonoro do let dress on your be. Chigan Yania Sao, Sada Pidoma, Tonoru Omienzo, Songya Nile, Melu, Nolimare. Luri Tinaja the Ludom Hope, Adoli, Bianle, Shilamava. Tonon Nancy, Jima Lare, Omien Hugo, Chijubare.
Together, Aludo, Okra, Yaduha, Medigan Poesibu, Chigan Ubrima, Tamrane, Dudia, Tamra, Bean, Nangama, Tatia, Oza, Shizuno, Yadube Pipare, Tamrane, Dudia, Tamra, Cucu, Picado. Tuga, Tamara, Yadugu, Sekan Yama, Pipari. Nancy Pelosi ha, Alokdo, Okarapi. Did the Jane Patama Uzon Yuko, Dimiao Ching, Kangayaram, Hope. Tamara, Josh H. B. Bush Litega. Sanorila Natang, Konhugani. Natang, Setaku, tea. Patama Jane, Alodo, Okarapi. Yuko, Dimiao Ching, Kangayadu, Lepipari. Ku Dudia Jane, Alodo, Okara, Yadu, Sekansin, Jadabrinima, Bioja Gere, Migo Maro. Totoma, mute me a ma ye twit, dea chore twitchon. Da ha the mighty nick, a cart the mialu duga, kulu pio givare.
I'm particularly proud to be the woman Speaker of the House of this Congress, which marks the 100th.
Money, ne, leshi toto ye. Mute me allodo, okra, piara. They go, kuniware. A changaro, dineha, a mute midwe, maybe banquin, yashide. Nidia be a tame mat ne, piluvare. Tomorrow, Aune, Telodon, Yas Loma, amuse me a mat diajo, shibare, Daha, Tamaima, a miazu me pipare, Tomorrow, Nine, a ye chile, piwa, jadlu, Nanganga, dawin, be at dagule, Kanjayara, pidelu, Nancy Bluziga, Piodwa, get up, pipare, Dabin, di leshi, Lodoma, amuse me with the mighty, boom, yala, the loo, Africa, Nueva, Asha, Nueva, Latino, Nueva, dying Indian, Nueva, ne, Muslim, amuse me a mud reaping. LGBT dole pawenda jang. Mutu kwepia mudwe, shibi bedule, a pian lan liza bi. Nangadwe, a gongzong pian, loosong, tuame, lu, Nancy Pelosi ga, biogevare.
Our nation is at an historic moment. 2 months ago, the American people spoke and demanded a new dawn. They called upon the beauty of our Constitution.
The minded it, Katamia, Yawi Babi. Lunged and laga, American Nangandadwe, maybe gejabi. The mind Samiana did, starting who down so gejaraba. Tomorrow, Nangaye, democracy go, Gagwe, Sasha Nangu. Fazi won't chigan, Uri yabi. Pian lan, tiny de snigu, let we account here, porna and gejavare. Tomorrow, Uri beaut Lodoha, the mara bean. The assi ye senine, Dandu, Lopangwe, Anna, Shida de Pipari, Lule, Nancy Blue Cigar, Piodua Gedaba. Deshima, the mara tramp down it. မက္ကဆီကိုတိုင်းကြီးတိဆောက်ဖို့ဒေါ်လာ5ဘီလီယံမရရှိတဲ့အတွက်ဘ ਹੁ အစိုးရစိတ်ပိုင်းပိတ်ရတဲ့အခြေအနေဟာနှစ်ပတ်နီးပါးကြာလာပြီးဖြစ်တဲ့အတွက်ကြောင့်လေ Republican တွေကျူးဆိုးတဲ့လွှတ်တော်အပြင်သမ္မတ Trump နဲ့ထိတ်တဲရင်ဆိုင်ရပွေရှိတဲ့အတွက်ကြောင့်လေရှေ့မှာအကဲဆတ်မှုတွေရှိမှာမလွယ်ဘူးလို့လေသူကအခုလိုပြောခဲ့ပါတယ
် We have no illusions that our work will be easy and that all of us in this chamber will always agree
ကျမတို့ထမ်းဆောင်ရမယ့်တာဝန်ကလက်ကူလိမ့်မယ်လို့ကျမတို့မထင်ထားပါဘူးအလားတူလွှတ်တော်အမတ်တွေလည်းသဘောတူရှိကြလိမ့်မယ်လို့မယူဆပါဘူးကျမတို့အမြင်မတူကြပေမဲ့ကျမတို့တစ်ဖက်အမြင်ကိုလေးစားကြမှာဖြစ်တယ်လို့အမှန်ကိုလည်းလေးစားကြမှာဖြစ်ပါတယ်ကျမတို့အနေနဲ့သဘောထားအမြင်တွေကိုဘယ်ဘက်ကပဲလာလာအခြေအတင်ဆွေးနွေးကြမှာဖြစ်ပြီးကောင်းမွန်တဲ့အမြင်တွေကိုရှေ့ရှုဆောင်ရွက်သွားကြမှာပါဒီစိတ်ဓာတ်နဲ့ကျမတို့ဒီမိုကရက်တွေဟာအထက်လွှတ်တော်အသုံးစီရထားရေးဆိုင်ရာဥပဒေမူကြမ်းကိုအစိုးရပြန်ဖွင့်နိုင်ရေးအတွက်ဒီနေ့နှောင်းပိုင်းမှာပဲတင်သွင်းသွားဖို့ရှိတယ်လို့နန်စီပလိုစီကပြောသွားခဲ့တာပါအသက်88နှစ်အရွယ်မှာဒုတိယအကြိမ်နိုင်ငံမှာတတိယမြောက်ဩဇာအရှိဆုံးရာထူးမှာတာဝန်ထမ်းဆောင်လာခဲ့တဲ့နန်စီပလိုစီရဲ့ကျူးပမှုဘဝတစ်စိတ်တစ်ပိုင်းကဘယ်လိုရှိပါသလဲ။နန်စီပလိုစီဟာ1940မတ်လ26ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးအစပထမမှာသူဟာအင်တောင်ရှင်းနဲ့တာသမီ9ဦးတို့ကိုပြုစုပျိုးထောင်ရင်း1980ခုနှစ်မှာကယ်လီဖိုးနီးယားဒီမိုကရက်ပါတီဌာနချုပ်မှာဥက္ကဋ္ဌဖြစ်စေတနာဝန်ထမ်းထမ်းဆောင်ခဲ့သူဖြစ်ပါတယ်။Ford magazine ရဲ့တွေ့ဆုံမိ мян ကမှာသူက
I was not really interested in the limelight at all while my children were still in school I was the chair of the California Democratic Party
ကျမနေနဲ့နာမည်ကြီးဖို့စိတ်မဝင်စားခဲ့ပါဘူးကျမကလေးတွေကြောင့်နေစဉ်ကျမက California Democratic Party ဥက္ကဋ္ဌဖြစ်စေတဝန်ထမ်းထမ်းဆောင်ခဲ့ပါတယ်နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့ Nancy Pelosi ကပြောခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရေးလောကမှာနန်စီပလိုစီတို့လွှတ်တော်အမတ်စားဖြစ်စဉ်ကအမျိုးသမီးအမတ်ဦးရေအတော်လေးနေပါပြီးနိုင်ငံရေးဟာအမျိုးသားတွေကြီးဆိုးတဲ့လောကဖြစ်ခဲ့ပါတယ်။ခုလိုအခြေအနေတွေအောက်မှာသူကလွှတ်တော်ရဲ့အမတ်အနည်းစုခေါင်းဆောင်အပြင်အမတ်အများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမတ်ဦးရေအနည်းများလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွှတ်တော်မှာဝါရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါ။အမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်လာနိုင်ရေးနဲ့ပတ်သက်လို့သူက
Well we have to change that and one of the things I say is if we reduce the role of money in politics
ကျမတို့ဒီအခြေအနေကိုပြောင်းရပါလိမ့်မယ်နိုင်ငံရေးနဲ့ငွေကိုဦးစားပေးတာတွေလျှော့ပြီးအချင်းချင်းတင့်မြတ်ပြေလည်အောင်ဆက်ဆံကြဖို့ဦးစားပေးသင့်ပါတယ်ဒါဆိုနိုင်ငံရေးမှာအမျိုးသမီးတွေပိုပါဝင်လာနိုင်ပြီးကျမတို့နိုင်ငံအတွက်သိတ်ကောင်းမှာပါအမျိုးသားတွေရုန်းကန်မှုနဲ့အမျိုးသမီးတွေရဲ့ရုန်းကန်မှုကမတူပါဘူးအမျိုးသမီးတွေကိုလူတို့အချို့ပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ်လွှတ်တော်မှာဝင်ရွေးမလားအစိုးရယာရုတွေမှာဝင်ထမ်းဆောင်မလားစသဖြင့်တို့ကိုစဉ်းစားစီခြင်းပြီးခေါင်းဆောင်ပိုင်းမှာအမျိုးသမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျမမျှော်လင့်ထားပါတယ်လို့နန်စီပလိုစီရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
ဒေါ်လာလတန်ရဲ့အမျိုးသမီးကန္နာကိုနားဆင်ကြရပြီးအခုတခါတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုဒေါ်ခင်မျိုးသက်ကတင်ဆက်မှာပ
ါအစိုးရအပြောင်းလဲဖြစ်လာတာနှစ်နှစ်ထဲရောက်လာချိန်မှာမြန်မာနိုင်ငံတိုးတက်မှုရှိမရှိကိုတနည်းတစ်ပုံတိုင်းတာနိုင်တဲ့ပေရန်တစ်ခုဖြစ်တဲ့သိပ္ပံနဲ့နှီးပညာကန္နာမှာတိုးတက်မှုရှိမရှိဆန်းစစ်ကြည့်အောင်ပါဂျပန်အန်နဝါဘူမိသိပ္ပံနဲ့နှီးပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုတင်ပြပေးပါရစေ။မြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာသိပ္ပံနဲ့နှီးပညာကဏ္ဍကိုမြှင့်တင်ဖို့အတွက်အမြဲတိုက်တွန်းနေရှိတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်က2019ဇူလိုင်လထဲမှာဝါရှင်တန်ဒီစီမှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာစစ်ရုံနှီးပညာပြိုင်ပွဲဝင်တဲ့နိုင်ငံပေါင်း159နိုင်ငံထဲမှာမြန်မာအင်ဂျင်နီယာလူငယ်အဖွဲ့ကအဆင့်6ရခဲ့ပြီးအာဆီယံနိုင်ငံတွေထဲမှာတော့ပထမရခဲ့တာမို့မြန်မာအလားအလာကိုအခုလိုဝမ်းပန်းတသာပြောကြားခဲ့ပါတယ်
It was a triumph of innovation and teamwork. It was an indication of our potential, of how we shall find the resources to overcome the challenges of the challenges.
And how we shall find the resources to overcome the challenges of the challenges. မြမအသွင်ကူးပြောင်းကာလစိန်ခေါ်မှုတွေကိုကြော်လွှားနိုင်ဖို့အတွက်အရင်းမြစ်တွေကိုဘယ်လိုရှာရမလဲဆိုတာကိုတည်ချောင်းပြနေတာလို့ပြောသွားတာပါဒီလိုအလားအလာရှိတဲ့မြန်မာနိုင်ငံရဲ့သိပ္ပံနဲ့ဤပညာကန္တာအတွက်လက်ရှိအခြေအနေကိုနိုင်ငံတကာပညာရှင်တွေနဲ့လက်တွဲပြီးဆောင်ရွက်နေတဲ့ဂျပန်အစိုးရအန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနကမြန်မာဘူမိပညာရှင်ဒေါက်တာမိုးကျော်သူကဘယ်လိုမြင်ပါသလဲ
ဒီ2017ခုစနေခုနှစ်ကနေပြောင်းလဲလာတဲ့အခြေအနေကအရန်ကိုမြန်မာလေကျွန်တော်ပြည်ပကနေချီနေတဲ့အတိုင်းကိုကျွန်တော်ကိုနိုင်လေထဲထဲဝင်ဝင်ဝင်ကူပွင့်ပါတဲ့အခြေအနေလေးလည်းရှိပေမဲ့ဒီ2015ခုနှစ်2016ခုနှစ်ဧပြီမှာအစိုးရပြောင်းလဲဖြစ်သွားတဲ့အချိန်မှာအပြောင်းလဲတွေတော်တော်များများရပ်သွားတဲ့အခြေအနေမျိုးလို့ကျွန်တော်တွေးလိုက်ရတယ်တွေးလိုက်တော့ကျွန်တော်လည်းပြောရရင်ပြည်ပကနေကြည့်လိုက်ရင်နည်းနည်းစိတ်ပြတ်တာပေါ့စိတ်ပြတ်တယ်ဆိုပေမဲ့လည်းဒါမြန်မာပြည်အနေနဲ့နိုင်ငံရေးပြောင်းလဲဆိုတာဒါမျိုးကအရန်ကိုအတွေ့အကြုံမရှိသေးတဲ့အခြေအနေကြောင့်ဖြစ်ပေမဲ့အခုဒီ2018ရွေးကောက်ပွဲအစိုးရတွေပြောင်းပြီးနှစ်နှစ်ကြာလာတဲ့အချိန်မှာပြန်ကြည့်လိုက်တဲ့ခါကျတိုးတက်မှုတွေအများကြီးကိုမြင်လာရတယ်။ဒါပေမဲ့အဲ့ဒါတွေကဘယ်လိုခေါ်မလဲသတင်းစာရှင်းလင်းပွဲတွေဘာတွေမှာလဲကျွန်တော်မတွေ့ရတော့သီးသီးခြားခြားကြီးမသိနေဘူး။ကျွန်တော်ထဲထဲဝင်ဝင်ကြည့်လိုက်တော့မှပဲတွေ့ရတာပါ
။တာဝန်ယူကင်တွယ်ဆောင်ရွက်နေတဲ့အစိုးရတရရဲ့သတင်းဖြန့်ဖြူးမှုအားနည်းတာဟာတိုးတက်မှုဘယ်လောက်ရှိနေလဲဆိုတာကိုတိုင်းတာဖို့အတွက်ခက်ခဲစေတာပါ။ဒီလိုခက်ခဲတဲ့ကြားကပဲ2018ခုနှစ်အတွင်းမြင်သာတဲ့တိုးတက်မှုကလေးတွေရှိနေတယ်လို့ဆိုပါတယ်။
2018အတွက်အဓိကပြောရရင်တော့ကျွန်တော်တို့ပြည်ထောင်စုနိုင်ငံတော်အဆင့်အခြေအနေမှာဒီကုလသမဂ္ဂကနေကြံခဲ့တဲ့နှစ်နှစ်2016ခုနှစ်ဇန်နဝါရီလတရနေ့ကနေစလိုက်တဲ့ SDG ဆိုတဲ့နိုင်ငံတွေရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီတဲ့ဖွံ့ဖြိုးတိုးတက်မှုပေါ့နော်Sustainable Development ဆိုတဲ့ SDG ဆိုတဲ့ဟာတွေနဲ့ပတ်သက်ပြီးမြန်မာပြည်မှာမသိတာပေမဲ့တကယ်ကိုအစိုးရအဖွဲ့အစည်းတွေမှာအားကျုံးမှန်တဲ့လုပ်နေတဲ့ဥစ္စာတွေကမြင်လာရပါတယ်။အဓိကပထမပြောရရင်ဆိုရင်2018ကနေ2030ဒီကုလသမဂ္ဂရဲ့သတ်မှတ်ထားတဲ့နှစ်အတိုင်းပဲမြန်မာနိုင်ငံရဲ့ရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံကိန်းဆိုတဲ့ဟာကြီးကပေါ်လာပါတယ်မူပေါင်းလေး။အဲ့ဒီမူပေါင်းလေးထဲမှာအဓိကပြောရရင်ကတော့ပန်းနိုင်နံပါတ်3ခုနံပါတ်3ပန်းနိုင်မှာအလုတ်ကင်ဖန်တီးရေးနဲ့ပုပ်လိကကဏ္ဍဥဆောင်သည့်ဖွံ့ဖြိုးရေးဆိုတဲ့အပိုင်းမှာကဒီနိုင်ငံတော်အဖွဲ့အစည်းတွေကပုပ်လိကအဖွဲ့အစည်းတွေကတက္ကသိုလ်တွေရောအားလုံးကသုတေသနနဲ့ဤပညာမရှိဘဲနဲ့မလုပ်နိုင်ဘူးဆိုတဲ့အချက်ကိုအားလုံးလက်ခံပြီးတော့အဲ့ဒီမှာပူးတွဲလုပ်ကြဖို့ဆိုတဲ့ဟာရဲ့မူပေါင်းအသေးစိတ်တွေဆွဲထားပါခင်ဗျ။
အခုလိုနိုင်ငံတော်ပုပ်လိကနဲ့ပညာရှင်တွေလက်တွဲပြီးဆောင်ရွက်ဖို့အတွက်မူပေါင်းချနိုင်တာကြောင့်ဘလို့ထူးခြားလာနိုင်မှာပါလဲ။
အဲ့ move on နဲ့အသေးစိတ်တွေပေါ်လာပြီဆိုရင်လာမယ့်နှစ်တွေမှာပေါ့နော်ဒီအောက်ခြေအစီတက္ကသိုလ်တွေအောက်ခြေသုတေသနအဖွဲ့အစည်းတွေနိုင်ငံတကာလှုပ်ထိုင်တဲ့ပတ်သက်လို့စနစ်တကျတိုးတက်မှုလေးတွေမြင်လာမယ့်အပြင်ကိုဒီလိုပူးတွဲလှုပ်တဲ့အခြေအနေတွေမှာဘယ်လိုဟာတွေကိုသတိထားရမလဲဘယ်လိုလုပ်ရမလဲဆိုတဲ့လမ်းညွှန်ချက်တွေပဲအသေးစိတ်လေးတွေမြင်လာရပါတယ်ခင်ဗျ။ဒါရီကအခုချိန်ထိမြန်မာနိုင်ငံပြောရရင်တော့ကျွန်တော်တို့တသက်ပါပဲဒီ1960လောက်ကတည်းကနေမရှိခဲ့ဘူးတဲ့လမ်းညွှန်ချက်လေးပါခင်ဗျ။ကျွန်တော်နည်းနည်းလေးနောက်ကျောင်းပြန်သွားရမယ်ဆိုရင်ကတော့အခုလက်ရှိဒီမြန်မာနိုင်ငံမှာသိပ္ပံနဲ့ဤပညာဘယ်လိုလှုပ်လာခဲ့လဲဆိုတဲ့ဟာလေးကိုကျွန်တော်ခဏလေးပြန်ပြောခြင်းလဲဆိုရင်ကဒီ2016ခုနှစ်ဒီအစိုးရဖွဲ့အပြောင်းလဲဖြစ်တဲ့အချိန်မှာသိပ္ပံနဲ့ဤပညာဝန်ကြီးဌာနနဲ့ပညာရေးဝန်ထမ်းတစ်ခုကိုပေါင်းလိုက်တယ်ဒီဝန်ကြီးဌာနတစ်ခုကမြန်မာနိုင်ငံရဲ့သုတေသနရဲ့တကယ့်အခြေခံအဖွဲ့အစည်းတွေပါဟိုကျန်းမာရေးဝန်ကြီးဌာနမှာဆေးသုတေသနသိပ္ပံရှိတာတို့တခြားဆက်မှုဥပမာဟိုသုတေသနရှိတာကြီးများတာမှန်ပေမဲ့အရေးအတွက်ရောအတိုင်းအတာရောအရင်ရေးကြည့်တဲ့ဥစ္စာဒီဝင်းချန်လိုက်နှစ်ခုပါဒီနှစ်ခုပေါင်းသွားပြီးရင်နောက်ပိုင်းမှာဖြစ်လာတဲ့ဥစ္စာကတော့ကောင်းတာပေါ့နော်ကောင်းတာအနေနဲ့ပြောရင်ကတော့ဒီတနိုင်ငံလုံးအတွက်ကိုကမ္ဘာအဆင့်အတန်းရှိတဲ့ဓာတ်ခွဲခန်းကြီးတစ်ခုဖြစ်လာတဲ့ကိစ္စရယ်အဲ့ဓာတ်ခွဲခန်းကိုပြည်ပိုင်းဝင်းချန်နာကလူတွေအားလုံးကစိတ်တိုင်းကြဆိုပရခေါ်မလဲလွတ်လွတ်လပ်လပ်သုံးဆွဲခွင့်ရရှိသွားတဲ့အခြေအနေဖြစ်လာပြီးရင်နောက်မှာဘာဖြစ်လာလဲဆိုတော့ပို့ပြီးချဲ့ပြီးတော့ကျွန်တော်ကိုနိုင်တောင်အံ့ဩသွားတဲ့အချက်တစ်ခုကတော့စက်မှုလုပ်ငန်းဒီ SME ပေါ့နော်အလယ်လက်အဆင့်ရှိတဲ့ဒီစက်မှုလုပ်ငန်းကုမ္ပဏီတွေရောအစိုးရအဖွဲ့အစည်းတွေရောတက္ကသိုလ်တွေရောသုတေသနနဲ့ပတ်သက်တဲ့ဤပညာတွေကိုအတိုင်းအတာအကန့်အသတ်ချက်မရှိဘဲနဲ့ဖလှယ်ပြီးတော့မှအဲ့ဒီဤပညာတွေသုံးပြီးတော့စက်မှုလုပ်ငန်းတွေကိုအားပေးဖို့ဆိုတဲ့ကိစ္စကြံခဲ့တဲ့နှစ်နှစ်အတွင်းမှာတော်တော်လေးကိုတက်တက်ကြွကြွလှုပ်လာတာမြင်လာရပါတယ်ကျွန်တော်ကိုနိုင်လေလေ
သိပ္ပံနဲ့ဤပညာဆိုင်ရာမှာလွတ်လပ်စွာဖလှယ်ခွင့်ရခဲ့တာကနေစက်မှုလုပ်ငန်းတွေအတွက်လမ်းပွင့်ခဲ့ရတာကပထမအချက်ပါနောက်တွေ့ရတဲ့တူးတက်မှုတွေကရောဘာတွေပါလဲ
SCG ရဲ့မူပေါင်းချနိုင်ရအပြင်ကိုနောက်ထပ်ထပ်ပြီးတော့လုပ်နိုင်တဲ့ဟာလေးတွေကသိပ္ပံဤပညာနဲ့စမ်းသစ်တီထွင်မှုဥပဒေဆိုတဲ့အစားအင်္ဂလိပ်လိုပြောရင် Science Technology and Innovation ဥပဒေဆိုတဲ့ဥပဒေက2018ခုနှစ်ဇွန်လမှာဒီပြပြထားနိုင်ခဲ့ပါတယ်ဆိုတော့ဒီဟာလည်းအရန်ကိုရေးကြည့်ပါတယ်ဘာလို့လဲဆိုတော့ဒီသိပ္ပံဤပညာစမ်းသစ်တီထွင်မှုတွေလှုပ်လာတဲ့အချိန်မှာရှိကလူကတီထွင်သားတဲ့ဥစ္စာနောက်လူတွေကခိုးယူလို့မရအောင်လုပ်တယ်လို့မျိုးတယောက်နဲ့တယောက်လေးစားမှုပုံမူတည်ပြီးတော့ရှိနေတဲ့ဟာတွေကို လေးစားပြီးတော့မှလက်တွဲပြီးလောက်ကြမယ်ဆိုတဲ့ဟာမျိုးကိုစနစ်တကျလုပ်သွားဖို့အတွက်ဖြစ်တဲ့အပြင်ကိုပြည်ပကလာပြီးရင်းနှီးမြှုပ်နှံသူတွေအတွက်လည်းဟောဒါမျိုးဥပဒေတွေရှိနေတယ်ဒီနိုင်ငံစနစ်တကျလုပ်နေပါလားဆိုတဲ့ဟာမျိုးကိုမြင်နိုင်ဖို့အတွက်အရန်ကိုအရေးကြီးတာပါနောက်တစ်ခုကမြန်မာစိုက်ပျိုးရေးကဏ္ဍအတွက်မဟာဗျူဟာပေါ့နော်ဥတီချက်တွေဆိုပြီးတော့ကျွန်တော် target ကြီးတွေကိုလည်း2018ကနေ2023ခုနှစ်အတွက်ဆိုပြီးတော့လုပ်လို့ရတဲ့ဥစ္စာကထူးထူးခြားခြားပေါ့နော်ဒီသုတေသနနဲ့ဖွံ့ဖြိုးရေးလုပ်ငန်းမူပေါင်းနေနဲ့မြင်ရတာ3ခုပါခင်ဗျာ
ဒါဆိုရင်2018ခုနှစ်ထဲမှာမြန်မာနိုင်ငံအတွက်ကသိပ္ပံနဲ့ဤပညာဆိုင်ရာအခြေခံစပြီးတော့ဖွံ့ဖြိုးလာတယ်လို့ပြောလို့ရမှာလားရှင်
။မှန်ပါတယ်ခင်ဗျာဒီအခြေခံမရှိဘဲနဲ့ကျွန်တော်တို့ကရှေ့ကိုဆက်ပြီးခုံပြန်တက်တယ်လို့ပြောလို့ဆိုတာကဘယ်လိုမှဖြစ်သွားရင်လည်းဘယုဒုက္ခပဲဖြစ်လာမှာပါ။ဒါကြောင့်စနစ်တကျအပိုင်းမှာဒီဘိုင်းတွေကအရန်အရေးကြီးတဲ့အတွက်ကြောင့်ဒီမူပေါင်းတွေဖြစ်သွားပြီဆိုရင်ဒီမူပေါင်းတွေကတကယ်အောက်ခြေအဖွဲ့အစည်းတွေတကယ်လက်ရှိလုပ်နေတူတည်တည်အားလုံးတဲ့ကိုစိတ်ဝင်သွားဖို့ကဒီရှေ့ဆက်ပြီးဖြစ်လာမယ့်အပိုင်းတွေလို့ကျွန်တော်မြင်ပါတယ်။
အခုလိုအခြေခံရလာတဲ့မြမသိပ္ပံဤပညာကဏ္ဍရဲ့အနာဂတ်နဲ့လိုအပ်နေတာတွေကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်နော
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ဗီဒီယိုကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးပါခင်ဗျာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်ဆွေရရန်ရတချို့ရက်ဆိုင်နေတာမနေ့ကတောက်ကြနေသည့်ဆိုလို့ရှိရင်14ရက်ကြာသွားခဲ့ပါပြီနှစ်ပတ်ပြည့်သွားပါပြီဒါပေမဲ့အင်ပီရိုနဲ့လွတ်တော်ကြာပြည့်လည်မှုတွေအခုချိန်ထိမရနိုင်သေးလို့ဆွေရရန်ရရဆိုင်မှုပြဿနာကဆက်ပြီးတော့ရှိနေအောင်မယ်ဆိုတဲ့သဘောပါဒီပြဿနာကိုဖြေရှင်းနိုင်အောင်အခုသတင်းပတ်ကုံထိအင်ပီရိုနဲ့လွတ်တော်ခေါင်းဆောင်တွေကြာဆွေးနွေးဖို့ရှိနေပါတယ်မနေ့ကလည်းသူတို့ဆွေးနွေးခဲ့ကြပါသေးတယ်ဒီဆွေးနွေးမှုဟာတိုးတက်မှုရှိတယ်လို့သမ္မတထရမ့်ကဆိုပေမဲ့လည်းဒီအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့နှစ်နာရီလောက်တော့ရှော့ဆွေးနွေးခဲ့ကြတာဟာအငင်းခုံတက်တက်ဖြစ်တယ်အစိုးရလုပ်ငန်းတွေပြန်မလဲမပတ်ချင်းဒီပြဿနာကမပြေလည်နိုင်ဘူးလို့ပြောပါတယ်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲပါဝင်ယာနဲ့ချီတဲ့ဂျာမနီနိုင်ငံရေးသမားတွေရဲ့ကိုယ်ရေးချက်လက်တွေအခိုးခံပြီးတော့ Twitter လူမှုကွန်ရက်ပေါ်မှာတင်ခံရတဲ့ကြောင်းဂျာမနီဆွဲကပြောပါတယ်မာကဲနဲ့ပတ်သက်တဲ့အရန်အရေးကြီးတဲ့ချက်လက်တွေကတော့မပေါက်ကြားဘူးလို့ပထမပိုင်းစစ်ဆေးချက်တွေမှာတွေ့ရတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ပူတီတောင်မောင်တော်မြို့နယ်မှာရှိတဲ့ရဲကင်းစခန်း၄ခုကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခတ်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးပြီးတော့ကိုးဒဏ်ရကြောင်းမြန်မာပြည်ချိုင်းဝန်ကြီးဌာနကဇန်နဝါရီလ4ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်အေအဖွဲ့ကအင်အားလုံးရင်းနဲ့မြန်မာကင်းစခန်း၄ခုကိုတစ်ချိန်တည်းတစ်ပြိုင်တည်းထဲဝင်ရောက်တိုက်ခတ်ခဲ့တယ်အင်အား250လောက်တုံးပြီးတော့မနေ့6နာရီကျော်မှာတိုက်ခတ်ခဲ့တယ်မြန်မာစစ်တပ်ကပြန်တိုက်ခတ်မှုတွေလုပ်တဲ့အခါမှာရဟတ်ရင်နစီးနဲ့လေကြောင်းကတိုက်ခတ်မှုတွေမနေ့7နာရီတောက်မှာလုပ်တယ်9နာရီကျော်မှာတော့အေအဖွဲ့တွေစုခွာသွားတယ်လို့ဆိုပါတယ်အေအဖွဲ့ကလည်းသူတို့တိုက်ခတ်တာမှန်တယ်ဆိုတဲ့အကြောင်းမြန်မာပြည်စစ်တပ်က3ပန်း14ခုကိုဖမ်းဆီးထားကြောင်း VOA မြန်မာပိုင်းကိုပြောဆိုထားတာရှိပါတယ်ပုံနှကျွန်းရသေးတောင်နဲ့ဘူးတီတောင်ဒေတာတွေကြောက်တော်ဒေတာတွေမှာအေးအေးရခိုင်တပ်နဲ့မြန်မာတပ်ဖွဲ့တို့ကြားတိုက်ပွဲတွေဟာအခုတော့မှပြင်းထန်နေတာပါမြန်မာစိုးရဘက်ကအပြစ်ခတ်ရဆဲမှုတွေလေးလာလုပ်မယ်လို့ပြောနေပေမဲ့တိုက်ပွဲတွေကမပြီးဆုံးပဲဖြစ်နေပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်အောင်လင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဤသန့်စင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီမနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3240 48နဲ့လိုင်းလန့်မီတာ190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သတို့ရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.